iPhone နဲ့ Android ဖုန်းတွေကဘာတွေကွာခြားတယ်ဆိုတဲ့ဆောင်းပါးတွေနိုင်ငံလူတွေဖတ်နေတာသတိထားမိတယ်။အခုကဘာဖုန်းကိုသုံးနေရလဲ။ဖုန်းကြောင်းမလို့လိုက်ကြည့်နေရလား
။ Smartphone လောကမှာအဓိကဖုန်းမျိုးစားနှစ်ခုကြားဘာတွေများกว่าလဲဆိုတာသိချင်လို့လိုက်ဖတ်နေရပါရှင့်။အခုကတော့ကျွန်မက iPhone သုံးနေတာ။ဖုန်းလဲပို့လဲစိတ်ကူးရှိသေးပါဘူး
။ကျွန်တော်ကတော့နှမျိုးလုံးသုံးမှုရဲ့ဗျ။ကျွန်တော်အတွေ့အကြုံအရပြောရရင်တော့သမျိုးစီမှာအားနည်းချက်တွေရှိတယ်လို့အပြန်အလှန်အားသာချက်တွေလည်းရှိကြတာပါပဲ
ဒီဖုန်းနှမျိုးတွေကဘယ်ဖုန်းကိုဝယ်ရမလဲဆိုတာအခုမှပထမဆုံးစပြီးစဉ်းစားသူတွေအတွက်ကတော့အခက်ဆုံးဖြစ်လိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်အလွယ်တကူရွေးဖို့တော့မလွယ်လောက်ဘူးရှင်ဖုန်းရနာမည်ကျော်ကြားမှုနဲ့ဈေးနှုန်းကလွှဲရင်အခြေခံအားဖြင့်အားလုံးအတူတူပဲလို့လည်းပြောကြတယ
်လွန်ခဲ့တဲ့10နှစ်ကျော်က Windows Mobile နဲ့ Nokia Symbian ဖုန်းတွေအကျိနဲ့ပြန်ဆိုင်နေကြတဲ့အချိန် iPhone နဲ့ထွက်လာရောအဲ့ဒီဖုန်းတွေကွဲပုံရတာပဲအဲ့ဒီအချိန်ကတော့အစ်စ်ထွက်လာတဲ့ iPhone ကတခြားဖုန်းတွေထက်သုံးရတာတိတ်ကိုအဆင်ပြေလွယ်ကူတယ်လေဒါပေမဲ့ဒီနေ့ခေတ်မှာတော့ iPhone နဲ့ Android ဖုန်းတွေကြားမှာအသုံးပြုရလွယ်ကူတဲ့အပိုင်းကကွာခြားတာမျိုးမရှိတော့ပါဘူးဖုန်းတစ်မျိုးကိုသုံးနိုင်နေဆိုရင်နောက်တစ်မျိုးကိုသုံးဖို့လည်းတိတ်ကြီးပြဿနာမရှိလာဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ
်ဒီဖုန်းတစ်မျိုးမျိုးကိုအခုမှစတင်ဖို့ဘယ်ကုန်းကိုဝယ်မလဲဆိုတာစဉ်းစားနေသူတွေအတွက်တော့အထောက်အကူဖြစ်စေမယ်။ကျွမ်းကျင်သူတွေရဲ့လေးလာသုံးသက်ချက်တွေအများကြီးရှိပါတယ်။တတိယကစားချစ်မယ်ဆိုရင်တော့ဖုန်းတစ်မျိုးချားမှာကွာခြားချက်ရှိရှိတာကိုတွေ့ရမှာပါ
။ဟုတ်ပါတယ်။ဆိုတော့ကျွန်တော်တို့ဖတ်ထားတဲ့ money.cnn.com, computerworld.com နဲ့ livewire.com ဝက်ဆိုက်တွေမှာဒီဖုန်းတစ်မျိုးကိုနိုင်ရှင်ထားတာလေးကိုကျွန်တော်တို့ပြည်သက်တွေအချိန်ကြတော့ရန်ပြီးမျှဝေပေးအောင်ပါ။
ကောင်းပါရှင်ပထမဆုံး CNN မှာနှိုင်းရှင်ထားတာကိုကြည့်ရအောင်ပါသူကဖုန်းတစ်မျိုးရဲ့အသုံးပြုကဏ္ဍ14ခုကိုနှိုင်းရှင်ပြထားပါတယ်ဖုန်းကို login လုပ်တာဓာတ်ပုံဗီဒီယိုရိုက်တာစာရိုက်တာသတင်းမထောင်တာစသဖြင့်အသုံးပြုနည်းအမျိုးမျိုးကိုနှိုင်းရှင်ထားတာမှာ iPhone ကိုအသုံးပြုနည်း6မျိုးအတွက်အမှတ်ပိုပေးထားပြီးတော့ Android ဖုန်းကိုတော့အသုံးပြုနည်း10မျိုးအတွက်အမှတ်ပိုပေးထားပါတယ်ပြောရရင်တိတ်ကြီးကွာခြားတာမျိုးမရှိလာတဲ့သဘောပါပဲ
computerworld.com မှာတော့အချက်၁၂ချက်ကိုနိုင်ရှင်ထားရဲ့ကြသုံးရလွယ်တာတခြားအပိုပစ္စည်းတွေနဲ့ချိတ်ဆက်သုံးတာမှာပိုပြီးအဆင်ပြေတာဘက်ထရီတက်တန်းနဲ့ဖုန်းအားသွင်းရတဲ့အခြေအနေစသဖြင့်ဖြင့်7မျိုးနိုင်ရှင်ထားတာမှာ iPhone ကိုရော Android ကိုပါ၄မျိုးစီမှာအသာပေးထားပြီးနောက်၄မျိုးမှာတော့ဖုန်းအမျိုးအစားနှစ်ခုကိုတရေပေးထားပါတယ
်အဲ့ဒီနိုင်ရှင်ချက်နှစ်ခုချက်ပိုအသေးစိတ်ကြပြီးပိုစုံတဲ့နိုင်ရှင်လေးလာချက်ကိုတော့သိမ်းကြခင်ဒီကမှ livewire.com website မှာရေးထားတဲ့ဆောင်းပါးမှာဖတ်လို့ရပါတယ
်ဟုတ်ပါတယ်ဗျာ livewire.com မှာရေးထားတဲ့အဲ့ဒီဆောင်းပါးမှာတော့အချက်ပေါင်း19ချက်ကိုနိုင်ရှင်းထားပါတယ်အဲ့ဒီ19ချက်ထဲကဖုန်းအဟောင်းတွေအတွက်ပါအစဉ်ပြေတဲ့ OS ကိုထုတ်ပေးနိုင်တာ app တွေရဲ့အရင်အသေးပိုင်းဖုန်းနဲ့ game ချော့ရတာပိုကောင်းတာကိုယ်မှာရှိတဲ့ tablet တို့ computer တို့နဲ့ဖုန်းကြားချိတ်ဆက်ရလွယ်ကူတာပြဿနာတက်ရင်ဖြေရှင်းပေးမယ့်အကူအညီအလွယ်တကူရနိုင်တာအသုံးမဝင်တဲ့ app တွေပါနေတာဖုန်းလုံချုံကြီးပိုကောင်းတာဖုန်းအဟောင်းကိုပြန်ရောင်းထုတ်တာမှာပိုက်ဆံပိုရတာဆိုတော့အချက်၈ချက်မှာ iPhone ကအသာရပါတယ
် Android ဖုန်းတွေကတော့ Siri ထက်စာရင် Google Assistant ကပိုပြီးကောင်းတာနောက် battery သက်တမ်းပိုခန္ဓာ memory ချက်တိုးနိုင်တာနဲ့ battery ကိုပို့ပါတာလဲနိုင်တာ USB ပါတဲ့အတွက်တခြားဆက်ဆက်ပစ္စည်းတွေရွေးချယ်စရာပိုပြီးတော့များတာ screen အရွယ်အစားပိုကြည့်တာစေဖို့တက်ပါလားဆိုရဲအချက်6ချက်မှာအသာရပါတယ
်ဒီဖုန်းမျိုးကြောင့်မှာဘယ်ဖုန်းကမှအသာမရပဲဓာတ်ပြီးဖြစ်တဲ့အချက်က5ချက်ရှိပါတယ်အဲ့ဒါတွေကတော့ရွေးချယ်စရာပိုများတာနဲ့ဖုန်းအရည်အသွေးပိုကောင်းတာကြားဖုန်းရဲ့အမြင်လှပခံရတာနဲ့အသုံးပြုသူစိတ်ဓာတ်ပြုပြင်ကြောင်းလဲနိုင်တာကြား GPS လမ်းပြမြေပုံဖုန်းဆက်သွယ်ရေးကွန်ရက်နဲ့ဖုန်းကုမ္ပဏီအားလုံးမှာရှိနေရှိဆိုတဲ့အချက်တွေမှာတော့ဖုန်းမျိုးလုံးကြောင့်အတူတူပဲသတ်မှတ်ထားပါလိမ့်
အဲ့ဒီအပြင် iPhone နဲ့ Android ဖုန်းတွေကြားမှာအဓိကကွာခြားချက်တွေကတော့ iPhone ရဲ့ OS ကိုရောဖုန်းတွေကိုရော Apple ကုမ္ပဏီကပဲထုတ်တာဖြစ်ပြီးတော့တခြားဘယ်ကုမ္ပဏီကမှပေးမထုတ်ပါဘူး Android ဖုန်းမှာကြတော့ OS ကို Google ကထုတ်ပြီးဖုန်းတွေကိုထုတ်တဲ့ကုမ္ပဏီတွေကတော့တစ်ကမ္ဘာလုံးမှာအများကြီးရှိပါတယ်အဲ့ဒါကြောင့်လဲ Apple ဖုန်းတွေထက် Android ဖုန်းတွေကရွေးချယ်စရာပိုများတယ်လို့ဈေးနှုန်းလည်းအနည်းအများမျိုးမျိုးရှိနေတာပါ
ဒီဖုန်းမျိုးကြမှာကိုကဘယ်ဖုန်းကိုဝယ်မလဲဆိုတာကိုစပြီးစဉ်းစားမယ်ဆိုရင်ပထမဆုံးစဉ်းစားရမှာကတော့ငွေဘယ်လောက်သုံးမလဲဆိုတာပဲဖြစ်မှာပါကိုကငွေတက်နိုင်တဲ့သူဖြစ်တဲ့ဆိုရင်တော့ iPhone ကိုလည်းထည့်စဉ်းစားလို့ရမှာဖြစ်ပြီး ငွေကုန်ကြေးသိမခံခြင်းနဲ့ smart phone တစ်လုံးခြင်ခြင်းနဲ့ဆိုရင်တော့ iPhone ကိုမေ့ပြလိုက်ပါဖုန်းတစ်မျိုးစလုံးမှာဈေးကြီးတဲ့ဖုန်းအမျိုးအစားတွေရှိကြပေမဲ့ iPhone မှာအသက်သာဆုံးက iPhone SE ပဲရှိပြီးတော့ဒေါ်လာ350ဝန်းကျင်ဈေးရှိပါတယ
်အဲ့ဟာပြင်ချက်စဉ်းစားရမယ့်အချက်ကတော့ကိုယ့်လိုအပ်ချက်ကဘာလဲကိုကဒီဖုန်းကိုဘာဝင်အဆုံးပြမလဲဆိုတာပါပဲဥပမာကိုကတယ်လီဖုန်းဆက်ယုံလောက်သုံးပါလားဖုန်းနဲ့တက်ပုံနဲ့ဗီဒီယိုတွေအတော်များများရိုက်ပါလားဖုန်းရဲ့လုံခြုံရေးပိုင်းကိုပိုးပြီးအလေးထားသလားစတဲ့အချက်တွေကိုလည်းစဉ်းစားတင်ပါတယ
်အသုံးပြသူအားလုံးနဲ့ကိုက်ညီတဲ့အဖြေတစ်ခုလဲဆိုတာကတော့ရှိမှမဟုတ်ပါဘူးဖုန်းတစ်မျိုးစလုံးမှာအာသာချက်တွေရောအားနည်းချက်တွေပါရှိနေတယ်ဆိုတာကိုလည်းအခုပြောခဲ့တာတွေကနေသိနိုင်နေဖြစ်ပါတယ်16ချက်မှာ iPhone က8ချက်သာပြီး Android က6ချက်ပဲတာတယ်ဆိုတာတခုတည်းနဲ့လေ iPhone ကပိုကောင်းတယ်လို့ပြောမရပါဘူး။ဒါကြောင့်မို့ကိုယ့်အတွက်ဘယ်အချက်တွေကအဓိကအကျဆုံးဖြစ်တယ်ဆိုတာကိုစဉ်းစားပြီးရွေးချယ်ဝယ်ယူရမှာပဲဖြစ်တော့ပါဗျာ။